တော်ရရှင်များခင်ဗျာအဲလီဆန်ကိတ်ဟာအခု3လသမီးစာရှိသေးတယ်သူ့ရဲ့သမီးလေးရှာလော့တ်ကိုကိုရိုင်မိခင်နိုမီတိုက်ကြွေးပြီးမွေးမြူမဲ့မိခင်တူပါသူဟာသူ့ရဲ့သမီးလေးတစ်နှစ်လောက်အရွယ်အထိနှုတ်တိုက်သွားနိုင်လိမ့်မယ်လို့မျှော်လင့်ထားပါတယ်ကြားနိုင်သမျှကြောင်းကလေးကိုနှုတ်တိုက်သွားဖို့ပေါ့ခင်ဗျာဒါပေမဲ့လည်းသူကပြောပါတယ်တည်တဲ့အတိုင်းပဲတဲ့သူကအလုပ်လဲလုပ်ရသူတယောက်ဆိုတော့အလုပ်ခွင်ပြန်မဝင်ခင်အစွမ်းကုန်သမီးလေးကိုနှုတ်တိုက်သွားပါမယ်လို့သူကပြောပါတယ်ကိုရိုင်မိခင်နှုတ်ကြိုတိုက်ကြွေးပြီးမွေးမြူမဲ့မစ်ကိပနီနဲ့တနည်းထိကြောင်သမီးလေးရှာလော့တ်ကိုမိခင်နှုတ်ကြီးတိုက်ကြွေးသွားရင်သူ့မှာစီးကြိုယောဂရဖို့အနည်းဟာတိတိသားသားကြီးယော့နေသွားနိုင်ပါတယ်တဲ့ဒါကတော့သူတီတီတွေကပြောတာခင်ဗျအဲ့ဒါကဘော့စတန်မြို့ရှိ Brigham and Women's အမျိုးသမီးဆေးရုံကြီးကသူတီတီဒေါက်တာအဲလီဆန်စတူဘီနဲ့သူ့ရဲ့လုပ်ဖော်ကင်ဘက်သူတီတီတွေရဲ့တွေ့ရှိချက်တတိယဖြစ်ပါတယ်အဲ့ဒီတွေးရှိချက်ကိုအမေရိကန်ဆရာဝန်များအသင်းကြီးရဲ့စာဆောင်ထဲမှာမကြာမီကဖော်ပြခဲ့ပါတယ်။မိခင်ကိုယ်တိုင်ကလေးကိုနှုတ်တိုက်ကြွေးတဲ့အမျိုးသမီးပေါင်း 35,000 ကျော်ကိုသူတို့ရဲ့နောက်ဆုံးကလေးရပြီးနောက် 15 နှစ်တာလုံးလုံးမိခင်တွေကိုမျက်ခြေမပြတ်စောင့်ကြည့်လေ့လာခဲ့ပြီးနောက်မှာသူတေတီတွေဟာအခုလိုကောက်ချက်ချနိုင်ခဲ့တာပါ။သူတေတီဒေါက်တာတူဘီကအခုလိုပြောကြပါလေ
။ A breastfeeding woman uses up about 500 calories a day making milk for her baby.
ကလေးတွေကိုနှုတ်တိုက်တာပါမိခင်တွေအတွက်လည်းတိတ်ကိုအကျိုးများတာကိုကျမတို့တွေ့ခဲ့ရပါတယ်။တစ်နှစ်လောက်အထိကြာအောင်ကိုနှုတ်တိုက်တဲ့မိခင်တယောက်ဟာစီးကြိုယောဂါဖြစ်မဲ့အန္တရာယ်ကနေအရင်ကထက်ကို3ပုံ2ပုံအထိလျော့နေသွားနိုင်ပါတယ
်။ Alison Cape ကတော့ကလေးကိုသူကိုယ်တိုင်နှုတ်ကြိုတိုက်ကျွေးသွားဖို့ပိုပြီးအားထုတ်သွားစင်တာပေါ့လို့ပြောကြခဲ့ပါတယ်။ဒီအပတ်အတွက်ကျမရေခဏကိုဒီမှာရင်မဲတခန်းရက်လိုက်ပြစီခင်ဗျာ။